မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာအထူးတန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမူခ်အာလီအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကအစိုးရအဂီယာမှာဒီကနေ့ညနေပိုင်းက2နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်နေကြောင်းမြန်မာနိုင်ငံခြားရေးဌာနပြောခွင့်ရသူဦးကျော်မိုးထွန်းက VOA ကိုပြောပါတယ်
။ကျွန်တော်တို့အဓိကခုနပြောလို့ဒီနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ဘယ်လိုတွေဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာအားတွေကိုလည်းထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျ။ဟုတ်ကဲ့ဒီလိုမျိုးခီးစဉ်တွေတွားရောက်ခြင်းကြောင့်ပေါ့နော်။နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်ဒီမှာဟိုရှိနေတဲ့အတိုင်းအတာတွေကိုပို့ပြီးတော့ဟိုဘယ်လိုပြောမလဲ။ဒီလေးနဲ့နဲ့ပို့ဆောင်ရွက်နိုင်နေမယ်လို့တော့ကျွန်တော်တို့ဟိုမျှော်လင့်ထားပါတယ်ခင်ဗျ။
အခုဆွေးနွေးပွဲမှာနိုင်ငံကိစ္စရပ်မျိုးစုံနဲ့နယ်စပ်ကဒုက္ခသည်တွေအရေးအလေးပေးဆွေးနွေးမယ်လို့အများကယူဆထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကအခြေအနေတွေကြောင့်မွတ်စလင်ဒုက္ခသည်ထောင်ထဲချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်လာတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီကိစ္စမြန်မာနိုင်ငံနဲ့ဆွေးနွေးနေတာပါဒီလပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုမြန်မာဘက်ကမွတ်စလင်ဒုက္ခသည်6000ကျော်ဝင်ရောက်လာတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အခြေစိုက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကလွှတ်လိုက်တဲ့အခုအထူးသတ်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ၃ရက်ကြာခီးစဉ်နဲ့ရောက်နေတာဖြစ်ပြီးဒီတော့အတွင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့သိရပါပါခင်ဗျာ။